Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေခွန်ဆက်တက်လိုက်ပါတယ် VOA အမေရိကန်တန်ကနေ2018ခုနှစ်ဧပြီလ22ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ24.50 MHz တိကျတော်နေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လင်းပေးနေပါတယ်ခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေကျွန်တော်စံမိုးဝေပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါနေခင်ဗျာဒီကနေ့မနေ့ကသတင်းတွေကိုနားလောက်နေကျွန်တော်ကြိုကြိုသိပြပြမှာပါဆီးရီးယားကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့တန်မြားရှိတဲ့ဒူမာမြို့မှာအခုလကျွမ်းကျင်သူတွေအထောက်အထားစုဆောင်ရယူနေပါတယ်ဒူရဲမှုမိုးရံနယ်ရဲ့မိသားစုကိုရဲလိုင်းကန်ပြန်အပ်ဖို့ညွှန်ကြားတာဟာစီးကဲနဲ့အညီဆောင်ရတာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကရှင်းလင်းချက်ထုတ်ပြန်ပါတယ်စနေနေ့ SE ဖလားစီမီဖိုင်နယ်ပွဲမှာမန်ယူကစပါးကိုနှစ်ဂိုးတိုးနဲ့နိုင်ရသွားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းတော်တွေမှာဆိုရင်တော့
ဂျပန်ပါတီကိုအတိုက်ခံလို့ဒေါ်စုကသဘောမထားပါဘူးနိုင်ငံအကျိုးကိုကြည့်ပြီးမတူခွဲပြားတဲ့ပါတီတွေကိုလက်သွဲတဲ့အခါလ
က်တွဲကတော့ပတ်စင်ဥအောင်ခင်ရဲ့ညီမအကြီးသုံးသက်ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်ပါကစ္စတန်မှာပြုလုပ်တဲ့တရုတ်ရဲ့စီးပွားရေးစီမံကိန်းတွေရဲ့နောက်ကွယ်မှာတခြားလျှို့ဝှက်အစီအစဉ်မရှိပါဘူးဆိုပြီးတော့တရုတ်နိုင်ငံကပြောဆိုလိုက်တဲ့အကြောင်းသတင်းလွှာအင်္ဂလိပ်စာသင်ခန်းစာစာရည်နဲ့အတူစနေညပိုင်းကထုတ်လွှင့်ခဲ့တဲ့ဒရိုက်လီလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့နားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့တနင်္ဂနွေမနေ့ကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့နန်းအောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။လွန်ခဲ့တဲ့သတင်းနှစ်ပတ်ကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့ဆိုတဲ့ဆီးရီးယားနိုင်ငံဒူမာမြို့ကနေရာမှာစုံစမ်းစစ်ဆေးမှုအဖွဲ့တစ်ဖွဲ့ဟာစနေနေ့ကအထောက်အထားနမူနာတွေစုဆောင်ရယူနေတယ်လို့ဓာတုလက်နက်စောင့်ကြည့်နိုင်ငံတကာအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။စုဆောင်ရယူထားတဲ့နမူနာတွေကိုတတ်မှတ်တက်ခွဲခန်းတွေမှာတက်ခွဲစစ်ဆေးပြီးတဲ့နောက်တွေ့ရှိချက်တွေနဲ့တခြားအချက်အလက်တွေပေါ်အခြေခံပြီးအစိုးရကစားတစောက်ကိုပြုစုရေးသားမယ်လို့ဓာတုလက်နက်များပိတ်ပင်ဓာစီရေးအဖွဲ့ OPCW ကပြောပါတယ်။အခြေအနေကိုစမ်းစစ်လေ့လာပြီးဒူးမားကိုနောက်တစ်ချိန်ထပ်သွားတာအပါအဝင်နောက်ထပ်လှုပ်ဆောင်ရမှာတွေကိုစဉ်းစားမယ်လို့လည်း OPCW ကပြောပါတယ်။စုဆောင်ရေးအဖွဲ့မြို့ရဲကိုဝင်မှုစ조사ရမှာလူမျိုးရေးဆိုင်ရာအဆင်ပြေမှုတွေကြောင့်ရဲတော်ကြရှိဆိုင်ခဲ့ရပါတယ်။ဧပြီလ9ရက်နေ့ကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့တမရရှိတဲ့ဖြစ်ရမှာလူ40ထဲမှနေတည်ဆုံးခဲ့တယ်လို့အရေးပေါ်ကူညီကယ်ဆယ်ရေးလူသားတွေကပြောပါတယ်။ဒါဟာဆီးရီးယားသမ္မတဘာရှာရဲ့အာဆတ်ရဲ့လက်ချက်ဆိုပြီးအမေရိကန်နဲ့မှာမိတ်တွေကဖြစ်တင်ပြောဆိုထားပါတယ်။နိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရပ်တစ်ခုဖြစ်တဲ့ဓာတုလက်နက်နဲ့တိုက်ခိုက်တဲ့ဆိုတာကိုဆီးရီးယားဆိုရကညင်ထားပြီးစုံစမ်းစစ်ဆေးသူတွေကိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার စံတမ်းမှုတွေကိုရပ်ဆိုင်လိုက်ပြီးအဲ့ဒီလိုစံတမ်းတဲ့နေရာတွေကိုလည်းပိတ်ပစ်ဖို့စီစဉ်ထားတယ်လို့ပြောပါရယ်။မြောက်ကိုရီးယားကိုနျူကလ িয়ার နဲ့ကျူကျော်ရန်စားတာဒါမှမဟုတ်နျူကလ িয়ার နဲ့ချင်းချောက်တာမျိုးမရှိဘူးဆိုရင်တော့နျူကလ িয়ার လက်နက်တွေကိုအသုံးပြုမှာမဟုတ်သလိုလွှဲပြောင်းပေးမှာလည်းမဟုတ်ပဲဒီနည်းပညာကိုဘရောမှအသုံးပြုမှာမဟုတ်ဘူးလို့မြောက်ကိုရီးယားသတင်းအေဂျင်စီ KCNA ကစနေနေ့ကပြောပါရယ်။ဒါအပြင်မြောက်ကိုရီးယားရဲ့တာဝေးပစ်မီဆိုင်ဒုံးစံတမ်းမှုတွေကိုလည်းစနေနေ့ကစပြီးတော့ရပ်ပစ်လိုက်ပါရယ်။ဥရောပသမဂ္ဂထိပ်တန့်သံတမန်ဖရက်ဒရီကာမိုကာရီနီကမြောက်ကိုရီးယားရဲ့ကြေညာချက်ကိုအပေါင်းလက္ခဏာဆောင်တဲ့ခြေလှမ်းအဖြစ်ကြိုဆိုလိုက်တယ်လို့နောက်ပြန်လည်လို့မရတဲ့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းဖြစ်ဖို့တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကလည်းမြောက်ကိုရီးယားဘက်ကဆွေးနွေးနေတဲ့ကိစ္စရပ်တွေပြည်လဲဖို့နဲ့ဆက်ဆံရေးတွေတိုးတက်ကောင်းမွန်လာစေဖို့သက်ဆိုင်ရာနိုင်ငံတွေနဲ့ဆွေးနွေးစဉ်ကာလတခြားအပေးကူညီသွားမယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူလူခန်းကနိုင်ငံပိုင်စင်ဟွာသတင်းဌာနကိုပြောပါရယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းကိုရီးယားကျွန်းဆွယ်မှာအမှုမျိုးကင်းစင်ရေးအတွက်ငြိမ်းချမ်းနဲ့လမ်းကြောင်းပွင့်လာပြီလို့မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်အပေါ်တောက်ကြတဲ့အကောင်းမြင်ပြောဆိုသွားပါတယ်။ပရတီနိုင်ငံကလည်းမြောက်ကိုရီးယားရဲ့ကြေညာချက်ကဆွေးနွေးညီနိုင်မှုတွေကိုကောင်းမွန်တဲ့စိတ်နဲ့လုပ်ကိုင်မယ်ဆိုတဲ့အတိပဲဆောင်းမမျိုးလင်းကြောင်းပြောဆိုပါတယ်
။အသက်60နှစ်အရွယ်မှာပြီးခဲ့တဲ့အင်္ဂါနေ့ကကွယ်တွန်သွားတဲ့သမ္မတဟောင်းကတော်ဘာဘရာဘူးရှ်စနေနေ့ကဇာပနာအခမ်းအနားကိုအမေရိကန်သမ္မတဟောင်းအများပြားနဲ့တူလူရာပေါင်းများစွာတက်ကြပါတယ်။ကွယ်လူသူဘာဘရာဘူးရှ်ဟာ50ဆယ်မြောက်အမေရိကန်သမ္မတ George H.W. Bush ရဲ့ဇနီးဖြစ်သူလို့53ဆယ်မြောက်သမ္မတဖြစ်သူ George W. Bush ရဲ့မိခင်ဖြစ်ပါတယ်။Texas City နဲ့ Houston မြို့ကစိတ်မာတင် Episcopal ခရစ်ယာန်ဘုရားကျောင်းမှာကျင်းပတဲ့ဇာပနာအခမ်းအနားကိုသမ္မတဟောင်းနေဖြစ်ကြတဲ့သူ့ရဲ့ခင်ပွန်းနဲ့တားကြီးတို့အပြင်ဘရာကိုဘားမားနဲ့ Bill Clinton တို့လည်းတက်ရောက်ပါတယ်။1950ပြည့်နှစ်တွေမှာ Houston မြို့ကိုပြောင်းသွားကြပြီးတဲ့နောက် Mr. နဲ့ Mrs. Bush တို့အဲ့ဒီဘုရားကျောင်းကိုစတင်ခဲ့ကြတာပါ။ဖိတ်ကြားထားသူတွေပဲတရားတယောက်ခွင့်ရတဲ့စုတောင်းပွဲကိုလက်ရှိသမ္မတကတော် Melania Trump နဲ့သမ္မတဟောင်းကတော်တွေဖြစ်ကြတဲ့ Michelle Obama နဲ့ Hillary Clinton တို့လည်းတက်ရောက်ကြပါတယ်။ဥပယူဘဲကိုတော့သမ္မတဒေါ်နယ်ထရမ့်ကစားသမ္မတကတော့မီလီနီယာထရမ့်ကတက်ရောက်တာပါ။ဇာပနာအခမ်းအနားကိုရုပ်မြင်သံကြားကနေစောင့်ကြည့်ဖို့အတွက်တောင်ပိုင်းအင်ဖြူတော်ကိုသူသွားနေပါတယ်လို့စနေနေ့မှာသမ္မတထရမ့်ကထွတ်တာမှရေးပါတယ်။သူရည်ညွှန်းတာကတော့ဖလော်ရီဒါပြည်နယ်ကသူပိုင်မာရာလာကိုအပန်းဖြေခြံဝန်းကြီးဖြစ်ပါတယ်။
ကမ္ဘာစီးပွားရေးကိုထိခိုက်လာစေနိုင်တဲ့ဆိုပြီးကမ္ဘာကောင်ဆောင်နေဆိုရင်နေကြတဲ့အမေရိကန်နဲ့တရုတ်တို့ကြားဖြစ်လာနိုင်ခြေရှိတဲ့ကုန်သွယ်ရေးစစ်ပွဲကိစ္စရပ်ကိုဆွေးနွေးဖို့အမေရိကန်ဗန္ဒာရေးဝန်ကြီးစတီဗန်မနုချီကတရုတ်နိုင်ငံကိုတွားရောက်ဖို့စဉ်းစားနေတယ်လို့ပြောပါရယ်။အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့နဲ့ကမ္ဘာပိုင်ရဲ့ຫນွေဦးညီလာခံသတင်းစာရှင်းလင်းပွဲမှာဝန်ကြီးမနုချီကအခုလိုပြောသွားတာပါ။ဘယ်အချိန်သွားမလဲဆိုတာအတိအပြုမပြောနိုင်သေးဘူးလဲဆိုရယ်အလားအလာရှိတဲ့ကုန်သွယ်ရေးဆိုင်ရာအခွင့်အလမ်းတွေနဲ့ဖြစ်နိုင်ခြေရှိတဲ့တရုတ်ခီးစဉ်အကြောင်းကိုတရုတ်ဘူဟိုပန်အကြီးအကဲတင်နဲ့ဆွေးနွေးခဲ့တယ်လို့မနုချီကပြောပါရယ်။အမေရိကန်ပြည်ထောင်စုရဲ့နည်းပညာဆိုင်ရာကျွမ်းကျင်မှုတွေကိုစိန်ခေါ်ဖို့ကြိုးပမ်းလာတဲ့တရုတ်နိုင်ငံရဲ့လောရက်တွေနဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုနှောင့်နှေးသွားစေနိုင်တဲ့နှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဖြစ်နိုင်တဲ့အလားအလာတွေရှိနေတဲ့အတွက်အမေရိကန်နဲ့တရုတ်တို့ကြားတင်မမှုတွေတိုးလာနေတာပါ။အမေရိကန်ဘက်ကအခွင့်တိုးမြင့်မှုနဲ့ပတ်သက်လို့ကုန်သွယ်ရေးဆိုင်ရာဟန်တာတွေကလည်းအကာအကွယ်ပေးမဲ့အဖြစ်မျိုးအမေရိကန်ဘက်ကဖန်တီးနေတာမဟုတ်ပဲအပြန်အလှန်အကျိုးရှိမဲ့ဆက်ဆံရေးကိုယ်တိုင်ရဲ့အကြောင်းလဲဝန်ကြီးမနုချေကပြောဆိုပါတယ
်ဖြူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီဝေကနေတနင်္ဂနွေမနေ့ဖက်သတင်းများကိုဒိုင်းဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေကိုချိုးဖောက်မှုနဲ့ဖမ်းဆီးတရားစွဲဆိုခံနေရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကုကျော်စိုးဦးတို့အမှုတောက်တန်နေရုံချိန်မှာတရားလူပြတ်သက်တည်ဖြစ်ထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ရန်မိသားစုကိုနေပြည်တော်မှာရှိတဲ့ရဲရာရှိမိသားစုဝန်ထမ်းအရာကနေနှင်ထုတ်ခံရပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲစာနေ Facebook စာမျက်နှာမှာဒီကနေ့မနေ့အစောပိုင်းကပဲရှင်းလင်းဖို့ပြချက်ဆိုပြီးတင်ထားပါရယ်ဒုတိယရေမှုမိုးရံတိုင်းဟာနေပြီးတော့တိုင်းရေတပ်ဖွဲ့ကနေအမတ်ရှိလုံလုံရဲ့ရေတပ်ဖွဲ့ခွဲကိုလွန်ခဲ့တဲ့6လကတည်းကဂျာရူတို့နဲ့ပြောင်းရွှေ့ခဲ့ပြီးပြောင်းရွှေ့တဲ့တပ်မှာနေရင်လမ်းကမ်းလိုင်းကမ်းလဲရထားပြီးဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါရယ်ဒါကြောင့်နေပြီးတော့တိုင်းရေတပ်ဖွဲ့လိုင်းကမ်းကိုမိသားစုဝင်တွေစံပယ်ဝဲဖြည့်ဆို့ပြီးချိန်မှာပြန်အပ်ဖို့တာဝန်ရှိသူတွေကကြိုတင်ညွှန်ကြားအသိပေးထားပြီးဖြစ်တယ်လို့လည်းဆိုပါရယ်ဒါကြောင့်ခုကိစ္စဟာနေပြီးတော့ရဲတပ်ဖွဲ့ရဲ့အင်အောင်ဒေလိုင်းစီကန်နဲ့အညီစောင့်တဲ့ကိစ္စသာဖြစ်တယ်လို့ရဲစာနေ Facebook မှာတင်ထားတဲ့ရှင်းလင်းချက်ထဲမှာဖော်ပြထားပါတယ်။အဲဒီရှင်းလင်းဖော်ပြချက်ဆိုတာမှာနေဆွဲအမှတ်တရစိတ်တာဝန်ခံထုတ်ပြန်သူစတဲ့အချက်လက်တွေတော့မပါပါဘူး။ Rider သတင်းတော်နှစ်ဦးကိုအထက်အမင်းရထောင်ချောက်စင်ဖမ်းဆီးခဲ့တာဖြစ်တယ်လို့တောင်ကြံရေးတရားခွင်မှာဒူရဲမှုမိုးရံနိုင်ငံထွက်ဆိုခဲ့ပြီးတဲ့နောက်စနေနေ့မှာပဲသူ့မိသားစုကိုဝန်ထမ်းအင်အားကနေဖယ်ရှားခိုင်းတာပါ။
အိန္ဒိယနိုင်ငံကမိန်းကလေးငယ်လေးတွေနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်ရာဇဝမှုတွေတိုးလာနေတဲ့အတွက်စိုးရိမ်မှုတွေမြင့်တက်လာနေတဲ့အတွက်အသက်12နှစ်အောက်ကလေးတွေကိုမတိမ်းမှုကျူးလွန်တဲ့ရာဇဝတ်သားတွေကိုတည်တံချမှတ်ဖို့အိန္ဒိယအစိုးရအဖွဲ့ကအတည်ပြုလိုက်ပါတယ်။တည်တံချမှတ်တဲ့အရေးပေါ်အုပ်ချုပ်ရေးအမိန့်ကိုစနေနေ့ကကြေညာလိုက်တာပါ။အိန္ဒိယနိုင်ငံမှာအသက်8နှစ်အရွယ်မိန်းကလေးတူကိုအုပ်စုဖွဲ့ပြီးတော့ရရက်ဆက်ဆက်မတိမ်းကျင့်တပ်ဖြတ်ခဲ့တဲ့ကိစ္စနဲ့အရွယ်မရောက်သေးတဲ့မိန်းကလေးငယ်လေးတွေမတိမ်းကျင့်ခံရတာနဲ့ပတ်သက်ပြီးနိုင်ငံတော်အမျက်တော်သားထွက်လာကြတဲ့အပေါ်ဝန်ကြီးချုပ်နရင်ဒရာမိုဒီကအစီအွေတက်ခေါ်ယူပြီးတဲ့နောက်အခုလိုကြေညာလိုက်တာပါ။မတိန်သမားတွေကိုပို့ပြီးတော့ပြင်ထန်တဲ့ပြည်ထောင်တွေလည်းတက်မလိုက်ပါရဲ။အသက်16နှစ်အောင်မိန်းကလေးတွေကိုမတိန်ကျင်ရင်အနည်းဆုံးထောင်နာအဖြစ်10နှစ်ကနေအနည်း20အထိချမှတ်ဖို့တက်ပတ်လိုက်ပြီးတိထက်အသက်ကြီးတဲ့အမျိုးသမီးတွေကိုမတိန်ကျင်တော့ထောင်ဒဏ်9နှစ်ကနေ10နှစ်အထိကြာခတ်မှုတက်မလိုက်တာဖြစ်ပါရဲ
။မလေးရှားနိုင်ငံမှာတနက်နေ့ပြစ်ဒဏ်ခံရသူဟာသူတို့အဖွဲ့ရဲ့ရေးပါတဲ့ဖွဲ့ဝင်တူဖြစ်တယ်လို့ဂါဇာကမ်းရောင်းဒေသကိုအချုပ်ယူတဲ့ဟာမတ်အဖွဲ့ကစနေနေ့မှာပြောပါရဲ။ဒါကြောင့်လဲဒီလုံခြံမှုရဲ့နောက်ွယ်မှာအစ္စရေးနိုင်ငံရှိနေသလားဆိုတဲ့တန်တရားတွေပို့တိုးလာပါတယ်။အကင်းပြတဲ့နေရာကိုစုံစမ်းစစ်ဆေးရေးမှုတွေစစ်ဆေးနေကြတာနဲ့အများပလက်ဖောင်းပေါ်မှာသွေးတွေပြန့်ကျဲနေပါတယ်။ဒေသသူပါလက်စတိုင်းအင်ဂျင်နီယာဖာဒီအယ်ဘတ်ဒစ်ဟာဟမားစ်အဖွဲ့ရဲ့တစ္ဆာရှိဖွဲ့ဝင်တူဖြစ်တယ်လို့ပါလက်စတိုင်းလူငယ်ပညာရှင်တွေရဲ့သိပ္ပံပညာရှင်လည်းဖြစ်တယ်လို့ဟမားစ်အဖွဲ့ကပြောပါတယ်။သိပ္ပံပညာဆိုင်ရာမစ္စတာအယ်ဘတ်ဒစ်ရဲ့ဆွမ်းဆောင်အောင်မြင်မှုတွေကြောင့်နောက်ထပ်အသေးစိတ်ပြောမထားပေမဲ့သူကအရေးပါတဲ့ဆောင်ရွက်ချက်တွေရှိထားသလိုစွမ်းရင်ကဏ္ဍဆိုင်ရာနိုင်ငံကဆွေးနွေးပွဲတွေကိုတက်ရောက်ခဲ့သူဖြစ်တယ်လို့ပဲပြောထားပါတယ်
။ဧပြီလ22ရက်နေ့ဒီကနေ့ဟာအဒေးလို့ခေါ်တဲ့မြေကမ္ဘာနဲ့ဖြစ်ပြီးကမ္ဘာတဝန်းကျင်းပအဆင်နွှဲပါတယ်။1989ကအမေရိကန်ပြည်ထောင်စုမှစတင်လိုက်တဲ့တဘာဝပဝန်းကျင်ထင်းထင်းရေးလှုပ်ရှားမှုဟာကမ္ဘာတဝန်းကိုပြန်နိုင်ခဲ့ပြီးတော့ဒီကနေ့ဆိုရင်ရာစုသက်တမ်းတစ်ဝက်ကိုရောက်ရှိလာပါပြီ။ဒီလိုနေမျိုးကိုတဘာဝအတိုင်းရှိနေတဲ့နေရာတွေကိုရှင်းလင်းတာလူလူတရုတ်ပြပွဲတွေကျင်းပတာသစ်ပင်တွေကိုစာရင်ကျင်းပကြပါတယ်။2016ခုနှစ်မှာတော့ကမ္ဘာဥရုယာတီကိုမပြောင်းလဲအောင်ဆက်လက်ထိန်းသိမ်းသွားဖို့ရည်ရွယ်တဲ့ Paris သဘောတူညီမှုကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။2018ခုနှစ်မြေကမ္ဘာနဲ့ အဘော်ကတော့ပလတ်စတစ်ညံ့ညမ်းမှုဖြစ်ပါတယ်။ပစိဖိတ်သမုတ်တရားရေအောက်ကြမ်းမြင်မှာစုပြုံရောက်ရှိနေတဲ့ပလတ်စတစ်အမိုက်တွေဟာမိုင်ပေါင်း6သိန်းပတ်ပတ်လည်အကျယ်ထက်မကရှိနေသလိုအမေရိကန်ပြည်ထောင်စုကတက်ဆစ်ပြည်နယ်အကျယ်အဝန်းထက်နှစ်ဆမကရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။နှစ်ပေါင်း100ရောင်မရှိသေးတဲ့ကာလအတွင်းအမိုက်တွေဒီလောက်များပြားလာတာပါ။အမျိုးအစားပေါင်းစုံရှိတဲ့ပလတ်စတစ်ပစ္စည်းတွေဟာနှစ်ပေါင်း1000လောက်ထိဆွေးမြေ့ပျက်စီးခြင်းမရှိကြဘူးလို့လည်းကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်တစ်ခါသုံးပလတ်စတစ်ပစ္စည်းတွေနေရာမှာပြန်သုံးလို့ရတဲ့ပစ္စည်းတွေနဲ့အစားထိုးအသုံးပြုဖို့နဲ့ဖွံ့ဖြိုးတဲ့အကြောင်းပါပေါ်ပြီးတော့အပိလှုပ်ဆောင်ဖို့ဒီနေ့မြေကဘာနေ့မှာအယုံဆိုင်လှုပ်ဆောင်နေကြပါတယ
်။စနေနေ့မြန်မာစံတော်ချိန်ညဘက်ကကစားတဲ့အင်္ဂလန် FA ဖလားစီမီဖိုင်နယ်ပထမပွဲမန်ယူနဲ့စပါပွဲမှာမန်ယူက2ဂိုးတကူနဲ့အနိုင်ရသွားပါတယ်။ပထမပိုင်း17မိနစ်မှာစပါအသင်းကအော်လီကဝူဆောင်ကိုသွင်းယူခဲ့တာဖြစ်ပေမဲ့24မိနစ်မှာမန်ယူတိုက်စစ်မှုစံချီချီပါဂိုးပြန်သွင်းခဲ့တာပါ။မန်ယူအတွက်အနိုင်ဂိုးကတော့62မိနစ်မှာဟာရိုရာကသွင်းယူခဲ့တာပါ။အခုဆိုရင်ဒီနှစ်ဘောလုံးရာသီအတွက်တလုံးတီးသောချန်ပီယံဖလားကိုရဖို့မန်ယူအသင်းအတွက်နောက်တစ်ဆင့်ညှိကပ်သွားပြီဖြစ်ပါတယ်။ဒီကနေ့မြန်မာစံတော်ချိန်ည7:00ခွဲမှာကံမဲ့စီမီဖိုင်နယ်ဒုတိယပွဲ Chelsea နဲ့ Southampton နှစ်သင်းတွေကနိုင်တဲ့အသင်းနဲ့မန်ယူအသင်းတို့ချန်ပီယံဖလားအတွက်ဘူးလူကြရမှာဖြစ်ပါတယ်။မန်ယူအသင်းဟာ FA ဖလားပြိုင်ပွဲတစ်လျှောက်အာဆင်နယ်တီးရင်ဒုတိယအောင်မြင်မှုအရှိဆုံးအသင်းပါ။အာဆင်နယ်က FA ဖလားကို13ကြိမ်ပိုဆွဲထားပြီးမန်ယူကတော့12ကြိမ်ပိုဆွဲထားတာကြောင့်ဒီတစ်ကြိမ်ဖလားထပ်ရမယ်ဆိုရင်အာဆင်နယ်နဲ့3ကြိမ်တူရပ်တည်နိုင်မှာဖြစ်ပါတယ်။စနေနေ့ပရီးမီးယားလိဂ်ပွဲစဉ်တွေမှာတော့ Chelsea ကဘန်လီကိုဝေးခွင့်မှာ2ဂိုးတကူနဲ့နိုင်ရပါတယ်။ West Brom နဲ့ Liverpool တို့2ဂိုးစီနဲ့တည်ရကြပြီး Watford နဲ့ Palace ကတော့ဂိုးမရှိတည်ကြပါပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချိုချိုသိနေနန်းလောင်တို့ပြောပြသွားကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းကအခုထုတ်လွှင့်တဲ့အစီအစဉ်ကို internet ဆာမင်းနာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ကြည့်နေတဲ့ဒီပြန်နဲ့နားဆင်နိုင်ပါလေခင်ဗျာအခုတော့တရုတ်နဲ့ပါကစ္စတန်သတင်းလွှာကိုအရင်နားဆင်အောင်ပါပါကစ္စတန်နိုင်ငံမှာဒေါ်လာဘီလီယံအများပြားသုံးပြီးတော့ဆောက်လုပ်နေတဲ့စီးပွားရေးဆိုင်ရာစီမံကိန်းတွေဟာစစ်ဖက်နဲ့ဆိုင်တဲ့ပြည်ဝက်အစီအစဉ်တွေပါတယ်ဆိုတာကိုတရုတ်နိုင်ငံဘက်ကအပြင်းထန်ညှင်းဆိုထားပါတယ်ဒီစီမံကိန်းတွေကိုဘလို့ယူရကျက်နဲ့ဆောက်နေတယ်လို့တရုတ်ဘက်ကပြောပြီးဘလို့စီမံကိန်းတွေပါဝင်တယ်လဲပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကနေ VOA သတင်းတောက် IS Group ပြဖို့ထားတဲ့သတင်းတော်ကိုကိုချော်ချော်သိန်းကဆက်ပြောပြပေးပါလိမ့်မယ်ခင
်ဗျာ။ပါကစ္စတန်နိုင်ငံမှာစိတ်ကန်းတွေ၊ဝေးပြေးလမ်းမတွေ၊အ мян လမ်းမကြီးတွေ၊ဂျထားလမ်းတွေ၊လေဆိပ်တွေ၊တရားစစ်တရားပေးဆိုင်ရုံတွေနဲ့တခြားအခြေခံစောက်ုံတွေတည်ဆောက်ဖို့ဒေါ်လာ63ဘီလီယံလောက်ယင်းနှမြုပ်နှံမယ်လို့တရုတ်ကကတိပြုထားတာပါ။အာရေဗျပင်လယ်ကဂွာဒါပါကစ္စတန်ရေနဲ့စိတ်ကန်းကိုလည်းတရုတ်ကတိုးချက်တည်ဆောက်ပြီးအသုံးပြုနေပြီဖြစ်ပါတယ်။အဲဒီစိတ်ကန်းဟာစီးဘက်လို့ခေါ်တဲ့တရုတ်ပါကစ္စတန်စီးပွားရေးစင်ကြံနှစ်နိုင်ငံပူးပေါင်းလို့ဆောင်မှုကြီးမှာအဓိကအချက်အချာပါမဟာဗျူဟာမြောက်နေရာမှာတည်ရှိတဲ့အဲဒီစိတ်ကန်းကိုလက်ရှိမှာတရုတ်နိုင်ငံပိုင်ကုမ္ပဏီကလက်ပတ်လုပ်ဆောင်နေပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့စိတ်ကူးအစီအစဉ်ဖြစ်ပြီးဒေါ်လာဘီလီယံ1000ကျော်ယင်းနှမြုပ်နှံမဲ့ Belt and Road Initiative BRI ကမ္ဘာလုံးဆိုင်ရာပူးလမ်းမသစ်စီမံကိန်းရဲ့ရှေ့ပြေးစီမံကိန်းဖြစ်စီးဘက်ကိုတရုတ်ကသတ်မှတ်ထားပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တံမတ်ကြီးရောင်ချင်းကVOA နဲ့တီချာမီမြန်ကန်တခုမှာအခုလိုပြောပါတယ
် I want to make it very clear BRI initiative under with CPAC under it it's purely a commercial
BRI စီမံကိန်းနဲ့အဲ့ဒီအောက်က CPEC စီမံကိန်းတို့ဟာစီးပွားရေးဖွံ့ဖြိုးမှုစီမံကိန်းသက်သက်ဖြစ်တယ်ဆိုတာကျွန်တော်စဉ်းစဉ်းလင်းလင်းပြောချင်ပါတယ်အဲ့ဒီထဲမှာစီရေးဒါမှမဟုတ်မဟာဗျူဟာရေးဆိုင်ရာထက်သွင်းထားတာမျိုးကျွန်တော်တို့မှမရှိပါဘူ
းစီးဘက်ကိုချောတက်ရေးဆွဲပြီးစတင်တဲ့9နှစ်အတွင်းမှာစီးဘက်အောက်မှာပါတဲ့စီမံကိန်း43ခုတည်းကကနဦးစီမံကိန်း22ခုပြီးသွားမယ်ဒါမှမဟုတ်လုဆောင်နေစေဖြစ်မယ်လို့တန်မကြီးချင်းကပြောပါတယ်စုစုပေါင်းယင်းနှမြုပ်နှံမှု19ဘီလီယံရှိတဲ့အဲ့ဒီစီမံကိန်းတွေဟာပါကစ္စတန်ရဲ့နှစ်ပေါင်း80သမိုင်းတွင်အကြီးမားဆုံးပြည်ပယင်းနှမြုပ်နှံမှုပါဒီစီမံကိန်းတွေကနေပါကစ္စတန်နိုင်ငံသားတွေအတွက်အလုအကံ6000ဖန်တီးပေးထားပြီးဖြစ်တယ်လို့နိုင်ငံရဲ့ချွတ်ချုံကြနေတဲ့စွမ်းအင်ကန်တာအချက်တဲကိုလည်းတိတိယောက်ယောက်ဖြည့်ရှင်းပေးထားပြီးဖြစ်ပါတယ်ဥတွဲကုမ္ပဏီကတည်ဆောက်တဲ့လျှက်စစ်ဓာတ်ပီးစက်ရုံတွေကနေလျှက်စစ်ဓာတ်အားမီဂါဝတ်1000ကျော်ထပ်ထုတ်ပြီးဇွန်လမှာမဟာဓာတ်အားလိုင်းနဲ့ပို့လို့ပေးမှာမို့လျှက်စစ်ဓာတ်အားပမာဏပိုလာတော့မှာပါအမေရိကန်နဲ့အိန္ဒိယနိုင်ငံတို့အနေနဲ့စီးပက်စီမံကိန်းနဲ့တူတက်မှုကိုသူတို့ကိုယ်တိုင်လာကြည့်ပါလို့ VOA နဲ့မြန်မာကန်တွင်တန်မတ်ကြီးဂျင်းကဖိတ်ခေါ်လိုက်ပြီးတော့အဲ့လိုလာကြည့်ရင်စီးပက်နဲ့ပတ်သက်လို့နားလည်မှုလွဲနေတာတွေအဆုံးသတ်သွားစေနိုင်ပါမယ်လို့လည်းတန်မတ်ကြီးကပြောပါတယ်
There are some kind of doubts that maybe there are something hidden in it. I think that when you have
Simaina majiwa kichari pani nainde sura tantia pichu siniwa re account he phoni de niya u labi di ji mangain ne tutte mu re ko kurain chi lai mae so yin tinaro di ma ba lou ne ya so ra pu pi na le twa nai ba re
tiu tu ha india thamudya ko lo mu bu twe anaga ma gwada saikan ko sit phe saikan taku a phit jang pit lai nai de lu American and India are going to be able to get the money. The U.S. is going to be able to get the money. The U.S. is going to be able to get the money. The U.S. is going to be able to get the money. The U.S. is going to be able to get the money. The U.S. is going to be able to get the money. The U.S. is going to be Afghanistan and Bahrain. The U.S. is going to be able to get the money. The U.S. is going to be able to get the money. American and Bureau of Job.
နိုင်ငံတကာမှာဆက်ဆံရေးကြောက်စင်းနေတယ်မှာတရုတ်နဲ့ပါကစ္စတန်ကြားဆက်ဆံရေးပိုပြီးနှစ်ဆိုင်လာနေတာပဲဖြစ်ပါတယ်ခင်ဗျာကုကြော်ကြော်သိပြောပြသွားတာဖြစ်ပါတယ်အခုတော့ပတ်စဉ်ထုတ်လင်းပေးနေကြဥက္ကဋ္ဌရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြပါမယ်ကိုညံဝဲအောင်ကကူညီတင်ဆက်ထားပါရစေခင်ဗျာ
ညီမကြီးမှာသမ္မတဒင်းနဲ့လွတ်တော်ဥက္ကဋ္ဌရွေးတာကိုပြည်တွင်းပြည်ပဒရင်မီဒီယာတွေမှာအများဆုံးဖော်ပြကြပါတယ်အထူးသဖြင့်ကျန်းပိုပါတီဝင်ဖြစ်နှစ်ပေါင်းများစွာအသုံးချခံရရတဲ့ဦးတီခွန်မြတ်ကို NLD ကိုယ်စားလှယ်တွေကလွတ်တော်ဥက္ကဋ္ဌအဖြစ်တင်ကြီးတင်ညွတ်ထောက်ခံကြတာဟာပြောစမဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီမှာမကျေနပ်သူတွေရှိပေမဲ့ လွတ်တော်ကိုယ်စားလှယ်ရာNLDခေါင်းဆောင်ပိုင်းကစီမံနာကိုနာခံကြပါတယ်။NLDအမှတ်ပြည်သူ့လွတ်တော်ဥက္ကဋ္ဌလှုပ်စင်ကကျန်းပိုပါတီဝင်ဦးတီကွန်မြတ်ဒုတိယဥက္ကဋ္ဌဖြစ်ပါတယ်။ကျန်းပိုပါတီကနှုတ်ထွက်ပြီးခုနလအကြာမှာဦးတီကွန်မြတ်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခံရပြီးNLDအမှဦးထွန်းထွန်းဟိန်ကိုဒုဥက္ကဋ္ဌအဖြစ်ရွေးချယ်ပါတယ်။ကျန်းပိုပါတီကိုအတိုက လက်တွဲရမယ်ကူညီတဲ့နေအခါကူညီရမယ်ဝေဖန်တဲ့နေအခါဝေဖန်ရမယ်လို့ဒေါ်စုကဒုတိယအကြိမ်လွတ်တော်နှစ်နှစ်မြောက်အခမ်းအနားမှာပြောသွားပါတယ်အခြားပါတီနဲ့အစုအဖွဲ့တွေကိုရန်သူလို့သဘောမထားပဲစုစည်းနိုင်တာဟာဒီမိုကရေစီစိတ်ဓာတ်လို့ဆိုပါတယ်
ကျောင်းလေးချင်းရောက်ပြီဆိုတဲ့ကြွေးကြော်သံနဲ့ရွေးကောက်ပွဲနိုင်ခဲ့တဲ့ NLD ပါတီဟာအာဏာရပြီးမကြာမီပါတီတွင်အပြောင်းအလဲတွေလုပ်ရပုံကိုတင်းအေးဆိုသူကဖေဖော်ဝါရီ2ရက်ထုတ်မြန်မာတိုင်းစ်နေ့စဉ်မှာစူးစီးဖော်ပြထားပါတယ်ပထမဆုံးနှုတ်ထွက်သွားသူဟာဝန်ကြီးနယ်ဝန်ကြီးချုပ်ဖြစ်ပါတယ်ဒီနေ့အစောပိုင်းမှာအေရဝတီတိုင်းဝန်ကြီးချုပ်နဲ့ဝန်ကြီးတဦးနှုတ်ထွက်ကြပြီးမကွေးတိုင်းဒေသကြီးမှာဝန်ကြီးနှစ်ဦးနဲ့ဘကူတိုင်းဝန်ကြီးနှစ်ဦးနှုတ်ထွက်ကြပါတယ်တာဝန်ဖယ်ရှားခံရသူတွေလည်းရှိပါတယ်ရှမ်းပြည်နယ် NLD ခေါင်းဆောင်6ဦးအရင်ဆုံးတာဝန်ရက်စဲခံရပါတယ်လွတ်တော်ကိုယ်စားလှယ်3ဦးဒုဝန်ကြီး2ဦးနဲ့ရခိုင်ပြည်နယ်ဝန်ကြီး2ဦးတာဝန်ကနေဖယ်ရှားခံရပါတယ်အမျိုးသားလွတ်တော်ကော်မတီဥက္ကဋ္ဌ2ဦးကိုလည်းတာဝန်ကနေဖယ်ရှားလိုက်ပါတယ်
ပါတီကစမ်းမထားတဲ့အတိုင်း NLD လွတ်တော်ကိုယ်စားလှယ်တွေလှုပ်ဆောင်နိုင်ဖို့အတွက်လွတ်တော်ဥက္ကဋ္ဌကကျောင်းသားတွေလိုကြီးကြပ်ခုခဲပုံကိုပြင်သစ်ပညာရှင်ရီနော့အီဂတူကလွန်ခဲ့တဲ့မတ်လ9ရက်နေ့ထုတ် DVB website မှာရေးထားပါသေး။အနာရပါတီမှာစည်းလုံးညီညွတ်မှုနဲ့စည်းကမ်းရှိမှုဟာတာဝန်သည့်အစိုးရရဲ့လိုအပ်ချက်တစ်ခုဖြစ်ပါတယ်။လိုအပ်ချိန်မှာလွတ်တော်ကိုယ်စားလှယ်အားလုံးထောက်ခံပေးဖို့ကိစ္စဟာခေါင်းဆောင်ပိုင်းရဲ့တာဝန်ပါပဲ။အခုအချိန်ထိတော့သဘောထားကွဲလွဲတဲ့ NLD အမှမရှိသေးပါဘူး။ဖျားနာမှုသို့မဟုတ်ခီးလွန်နေမှုကြောင့်မဲမေးနိုင်သူလောက်ပဲရှိပါသေး။ဘယ်နေငါမှမဆိုအာရယပါတီဟာပါတီလိုက်မလိုက်နာသူကိုအပြစ်ပေးနိုင်ပါသေး။ NLD ကလည်းသဘောထားကွဲလွဲမှုမရှိအောင်ကြိုးပမ်းနေတာတွေ့ရပါသေးတယ
်။ပါတီဝင်နိုင်ငံရေးသမားတဦးရဲ့အနာဂတ်ကိုအာနာယပါတီကထိန်းချုပ်တာဟာတတော်နိုင်ငံရေးရဲ့အခြေခံတစ်ခုဖြစ်တာမို့ NLD ပါတီလည်းမကင်းနိုင်ပါဘူးတစ္ဆာရှိတဲ့အမာခံတွေကိုအခွင့်အရေးနဲ့ယာရူးအဆင့်အတန်းတွေပေးနိုင်ပါတယ်2012ကြားပြတ်ရွေးကောက်ပွဲနိုင်တဲ့ NLD အမတ်တွေဟာ2016မှာအစိုးရဖွဲ့တဲ့အခါယာရူးကြီးငယ်ရလာကြပါတယ်ပြည်ထနာလုပ်သူတွေကိုဖယ်ရှားတဲ့နီလန်းနဲ့လည်း ပါတီစည်းရုံးရေးတည်ဆောက်တယ်လို့ရင်းနော့အီဂတူးကဆိုပါတယ်ပါတီဝင်တူးဟာပါတီလိုင်းကိုလိုက်ဖို့တောင်းဝန်ရှိတာမို့မလိုက်နိုင်သူဟာဖေရှားခံရဖို့များပါတယ်2010ရွေးကောက်ပွဲ NLD တပိတ်မှောက်စဉ်ကပါတီတွင်သဘောထားကွဲလွဲတာမျိုးမဖြစ်ရအောင်နာဂံမဲ့လူငယ်တွေကသာ NLD ခေါင်းဆောင်ပိုင်းကဦးစားပေးတာတွေ့ရတယ်လို့လဲဒေါက်တာအီဂတူးကဆိုပါတယ်
ပါတီလိုင်းကိုတွေးဖယ်ခြင်းနဲ့လွတ်တော်အမတ်ကိုထောက်ပံ့မှုရပ်ဆိုင်တဲ့နည်းနဲ့ထိ ंछ ုံနိုင်တယ်လို့ရင်းနော့အီဂတူးကဆိုပါတယ်လွတ်တော်အမတ်တို့ရဲ့နိုင်ငံခြားခီးစဉ်နဲ့ပြည်တွင်းလုပ်ငန်းစဉ်တွေကို NLD ခေါင်းဆောင်ပိုင်းကရပ်ဆိုင်လိမ့်ရှိပါတယ်ဒါတွေမကသေးပါဘူး NLD အမတ်ဟာရရှိတဲ့လသာ10သိန်းတွေက2သိန်းကျော်ကိုပါတီရံပုံငွေထည့်ရပါတယ်အခြားပါတီတွေပေးရတဲ့ရံပုံငွေတဲ့အများကြီးပိုပေးရတယ်လို့ဆိုပါတယ်ဒီလိုကြည့်ရင်တော့စီကန်နီလန်တင်းကျပ်တာဟာ NLD ပါတီရဲ့လွတ်တော်နိုင်ငံရေးကိုထိခိုက်စရာအကြောင်းမရှိပါဘူး။ဒါပေမဲ့အစွမ်းအစထုတ်ပြခွင့်မရဘဲအမိန်နာခံတဲ့ဘဝမှာအနေကျားလာရင်နိုင်ငံရေးကိုစိတ်ကုန်ပြီး NLD ပါတီကိုရောလွတ်တော်ကိုရောစွန့်ခွာသွားသူတွေရှိလာနိုင်ပါသေး။လွတ်တော်မှာဝါရင်အမတ်တွေနေပြီးအတွေ့အကြုံမရှိတဲ့အမတ်တွေများလာတာဟာမြန်မာဒီမိုကရေစီအရေးပါကျော်လွှားရမယ့်အခက်အခဲတစ်ခုဖြစ်လာပါတယ်အထွေအကျုံနဲ့အရေးကြီးရှိတဲ့လွတ်တော်အမတ်တွေကိုလက်လွတ်လိုက်ရတာဟာ NLD ပါတီအတွက်ဆုံးရှုံးမှုဖြစ်ုံသာမကပဲမြမလွတ်တော်နိုင်ငံရေးဓလေ့ကိုလည်းအားနည်းစေကြောင်းပြင်သစ်ပညာရှင်ဒေါက်တာရေနော့အိုက်ကတူကသုံးသပ်ထားပါတယ်ခင်ဗျာ
ဥက္ကင်းရဲ့မြမကြီးသုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမှာကတော့မနခင်အင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးတော့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာပါနားဆင်ကြပါခင်ဗျာ
ဒီတွင်ပါ English American Second မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
Tip of the iceberg
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက TIP tip ကထိပ်ဖြာ OF off ကရဲ THE the iceberg the iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကတုံးကြီးဖြစ်ပြီးစကားလုံးရဲ့တရိုက်ဒီပဲကတော့ပင်လယ်ပြင်မှာမျောနေတဲ့ရေကဲဒုံးကြီးရဲ့ထိပ်ပိုင်းဖြစ်ပါတယ်။ကမ္ဘာရဲ့အီးပိုင်းဇုန်တွေမှာရှိတဲ့ပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲဒုံးကြီးတွေဟာပင်လယ်ကူးသင်္ဘောကြီးတွေအတွက်အန္တရာယ်ဖြစ်တယ်ဆိုတာကို The Titanic ရုပ်ရှင်ကြည့်ဘူးသူတိုင်းသိကြမှာပါ။1912ခုဧပြီလကမြောက် Atlantic ပင်လယ်မှာဗြိတိသျှဇိမ်ခံသင်္ဘောကြီး Titanic ကိုပထမဦးဆုံးရေချတဲ့ခီးစဉ်မှာပဲရေကဲဒုံးကြီးနဲ့တိုက်မိလို့Titanic သင်္ဘောကြီးနှင်းမြုပ်သွားတဲ့တကယ့်ဖြစ်ရပ်ကိုမှီညာရိုက်ကူးထားတာဖြစ်ပါတယ်။ပင်လယ်ပြင်မှာမျောနေတဲ့ရေကဲပြင်ကြီးကိုမျက်စိနဲ့တွေ့ရတာကထိပ်ပိုင်းပဲဖြစ်ပြီးပင်လယ်ပြင်အောက်မှာအစာပေါင်းများစွာဒီရေကဲဒုံးကြီးဟာကြီးမားနေတာဖြစ်ပါတယ်။ဒါကြောင့် tip of the iceberg ရဲ့ idiom အဓိပ္ပာယ်ကတော့တွေ့နေရတဲ့ပြဿနာကသေးတယ်လို့ယုတ်တည်းထင်ရပေမဲ့သူ့နောက်မှာတနွေငင်းဒဇင်ပါဆိုသလိုဤအမှပြဿနာကြီးရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့မမြင်ရသေးမသိသေးတဲ့ပြဿနာတွေအများကြီးရှိနေတာထင်ထားတာတဲ့ပြဿနာတွေဟာပိုဆိုးနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့ပြဿနာဟာအမီးသဘောလောက်ပဲတွေ့နေရသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးကိုလက်ရှိအမေရိကန်နှင့်တရုတ်နိုင်ငံကြားအပြန်အလှန်ကုန်စည်တွေပေါ်အခွန်ငွေတွေတိုးကောင်နေတာကြောင့်ဒါဟာအချိန်ကြာပြီးကြကုတ်ကြကဲဖြစ်မဲ့ကုံတွေရေးစစ်အတွင်ဖြစ်လာနိုင်ဖို့ရှိပြီးလက်ရှိဟာအနည်းသဘောလောက်ပဲရှိသေးတယ်ဆိုပြီး CNBC သတင်းဌာနက China tariffs could be tip of the iceberg in a long entrenched trade war လို့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအုပ်နဲ့ပတ်သက်လို့ George Go ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The evidence the police found so farOn the minister's corruption case was just the tip of the iceberg.
When you agree like some who ne patte lo khuti twet tha de tet de athaw tha ha ami de bo be shi ni de de lo de be ya ba de. Uma wo naw takaw le la chi cha ya aw ma.
The evidence the police found so far on the minister's corruption case was just the tip of the iceberg.
ကူးစလေတင်ပြပြီးမှာကတော့
play chicken.
ဖြစ်ပါတယ်။စာလုံးပေါင်းက play play ကကစားတာ chicken chicken ကဒီနေရာမှာကြက်ပေါက်စာလေးလို့ယူဆရတဲ့အဓိပ္ပာယ်မျိုးမဟုတ်ဘဲတရေဘောကြောင့်သာတတ္တိနေတာကိုဆိုလိုတာဖြစ်ပါတယ်။ဒီအုံဟာ chicken game ဆိုတဲ့ဘယ်သူကတတ္တိကြောင့်လဲဆိုတာကိုလောင်ကြီးစာကြီးစိန်ခေါ်တာဖြစ်ပါတယ်။သကူးခွန်ရဲ့တရိုက်အဓိပ္ပာယ်ကတော့လောင်ကြီးစာကြီးမယူရဲ့တတ္တိပြိုင်တာကိုဆိုလိုပါတယ်။ chicken game ဆိုတဲ့လောင်ကြီးစာကြီးမယူရဲ့တတ္တိပြိုင်ပုံကတော့ကာနစီတစည်းနဲ့တစည်းဥတီမောင်းပြီးနောက်ဆုံးတိုက်ခန်းနေမှာဘယ်သူကကြောက်ပြီးပေသူကတက်တီကြောင်ပြီးကွိထွက်သွားတဲ့ဆိုတာကိုပြန်ရတာဖြစ်ပါတယ်။ idiom ဆိုတဲ့တဝိုက်ဒီပဲကလည်းသိမကွာထားပါဘူး။မခံနိုင်တော့လို့ဘေသူကစအရှုံးပေးမယ်ဆိုတာကိုပြန်ကြတာဖြစ်ပါတယ်။ဒီအသုံးကိုအမေရိကန်နဲ့တရုတ်ကြားပို့ကုန်သတင်းကုန်တွေကြားဗတ်ပြန်ကြားတပြန်အခွန်ငွေတွေတိုးကောက်နေရမှာဘေသူကစလက်မြောက်အရှုံးပေးမယ်နောက်ဆုံးမယ်ဆိုတာကိုကြိုင်နေကြတာဖြစ်ပေမဲ့လို့ခုတည်းဒီတော့နှစ်ဖက်စလုံးကမရင်းရင်သေးဘူးဆိုပြီး The New York Times စင်စာကြီးက US and China play chicken on trade and neither swerves လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Gould ပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ It is foolish to play chicken as you will only end up hurting yourself.
ဘယ်သူကတတ်တည်ရှိတယ်လို့မယူရဲပြန်ဆိုင်တာဟာအတိတ်ပဲရှိဘူး။အဆုံးမှာကိုပဲခံရမှာဖြစ်တယ်လို့ဒီပေရပါလေ။ဥမာကိုနောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ It is foolish to play chicken as you will only end up hurting yourself.
ကိုနောက်ဆုံးတင်ပြပေးမှာကတော့
play with fire.
ဖြစ်ပါလေ။စာလုံးပေါင်းက play play ကကစားတာဆော်တာ with fire with fire ကမိနေဖြစ်ပြီးစစစမဲ့တရိုက်ဒီပဲကတော့မီးနဲ့ကစားတာဖြစ်ပါတယ်။ပူလောင်နဲ့မီးနဲ့ကစားတယ်ဆိုကြတဲ့ကူကအန်ဒီယရှိမှဖြစ်တဲ့အတွက်ကြောင့်လေ idiom ဆိုတဲ့တဝိုက်ဒီပဲကအန်ဒီယရှိစေနိုင်တဲ့ထိခိုက်စေနိုင်တဲ့ဒုက္ခရောက်စေနိုင်တာကိုလောက်တာကိုဆိုလိုတာဖြစ်ပါတယ်။ဒီအုံကိုမလ၄ရက်နေ့ကဗြိတိန်မှာနှစ်ဖက်ရုရှားတရှိုးဟောင်းဆာဂီကဘယ်နဲ့တမီးတို့အစိတ်တန်းဝေးတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ရုရှားအစိုးရလက်ချက်မကင်းဘူးလို့ဗြိတိန်အစိုးရကဆွဆွဲပြီးတဲ့နောက်တန်တမန်တွေကိုနှင်ထုတ်အရေးယူမှုတွေပြုလုပ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂမှဒီကိစ္စကိုမကြာမီကဆွေးနွေးကြရမှာရုရှားသမ္မတကြီးကဗြိတိန်ကို play with fire ဆိုတဲ့အတုံးနဲ့သတိပေးလိုက်တာဖြစ်ပါတယ် The Times of Israel သတင်းစာကြီးက Russia says Britain is playing with fire in spy case ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Gould ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
John you'll be playing with fire if you both drink and gamble
Johnny ခင်ဗျာအရင်လဲတောက်မယ်လောင်းလဲကစားမယ်ဆိုရင်တော့ခင်ဗျာဒုက္ခရောက်တဲ့ဂိမ်းနဲ့ဆိုင်မှာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John you'll be playing with fire if you both drink and gamble
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
tip of the iceberg play chicken play with fire
တို့ဖြစ်ကြပါလေနောက်တွင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ကျွန်တော်ဒေါ်လာလတန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။ထုတ်လွှင့်ခဲ့ပြီးသား American Indian အသုံးလုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ Internet ဆာမင်းနာဖြစ်တဲ့ burmese.voanews.com မှာဝင်ရောက်ပြီးတော့ဖတ်ရှုနိုင်ပါတယ်။တခြားအပတ်စဉ်ကဏ္ဍတွေနဲ့ TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။ VOA American တန်ကနေတနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ VOA ရဲ့အတန်လွှင့်ချက်တွေ TV အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တိတိချင်းတောင်းညင်ကြရဲဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ VOA
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်က2018ခုနှစ်ဧပြီလ22ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190 kHz 1509ကိုပါတိုးချဲ့ပြီးတော့အသံလွှင့်ပေးနေပါတယ်အခုကတော့စနေညပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးပါမယ်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့ကိုအောင်လည်ဦးကအစီအစဉ်တင်ဆက်ထားတာ
ပါ။မင်္ဂလာပါခင်ဗျာ။ဒီနေ့ထဲလေလိုက်အစီအစဉ်မှာတော့ဒီစီးရင်ကြောင်းလေးရင်းနဲ့လူမန်နီယမ်အစီအစဉ်ကိုဆက်နွှဲတော့မှာဖြစ်ပါတယ်။ကင်မရာဦးဝင်းညင်းကတော့ဒီကြံနှစ်တခုမင်ကမှပြွင့်ပြောင်းလေးအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နှိစက်တဲ့အောက်ခြေကဆမယ်ဆိုပြီးပြောတော့ပါတယ်။ဒီပြွင့်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးသွေးရှိတဲ့သူတွေနဲ့အစားထိုးကြမယ်ဆိုပြီးပြောတော့ပါတယ်။ဆိုတော့ကျွန်တော်တို့ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေလေလေလိုင်းပေါ်မှာရောက်နေပါပြီ။သတင်းစာဆရာဦးစီစုအောင်မြင့်နိုင်ငံရေးအခက်အခဲဦးအောင်သူငယ်တို့ပင်နယ်ဆွေးနွေးကြရမှာဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေရဲ့သဘောထားတွေကိုအရင်ဆုံးကျွန်တော်ဆွေးနွေးစေချင်ပါတယ်။အရင်ဆုံးဆရာဦးစီစုအောင်မြင့်ဆွေးနွေးပေးပါဦးခင်ဗျာ။ကျွန်တော်ဒီလိုအစိုးရအုပ်ချုပ်မှုပြည်ထောင်လေးရေးမှာလူမန်နီယမ်မှာဖြစ်ဖို့ဆိုရင်လက်တလုံးမှာဘယ်နေရာတွေမှာများအထူးကလုံနေမလဲဆိုတော့အရင်ဆုံးဟိုရေဝရအဖြစ်သုံးသပ်ပေးပါလားဆရာ
။ဟုတ်ဒီလိုတော့ဒီလိုရဲ့ဒီကောမှာတော့ဟိုဘယ်လိုဘယ်ဘယ်အချက်တွေဒီတိုင်းမျိုးကြည့်ပြောထားတာတော့ကျွန်တော်မသိရဘူး။အဲဒါပေမဲ့ပြည်ထောင်လေးရေးဒီဥစ္စာကအရင်ကရှိခဲ့ဘူးတဲ့အုပ်ချုပ်ရေးစနစ်နဲ့ရဲ့ဘောနအစ်တားရမတူတဲ့ပုံစံမျိုးကိုကျွန်တော်တို့ကနားလည်လေ။ဒါလည်းတော့အခုတစ်ခုအစိုးရပြောင်းလာဒီလိုခံစားရအောင်ကျွန်တော်တို့သိရတာမျိုးအခုလုံးကိုခြုံပြီးနဲ့ကြည့်လိုက်ရင်မပြောင်းဘူးပေါ့နော်မပြောင်းဘူးဆိုတဲ့ဟာမျိုးကြီးပြည့်နေရတယ်။ဒါအစ်တားရမပြောင်းဘူးဆိုတဲ့သဘောပါ
။ဟုတ်ကဲ့ကိုအောင်သူငယ်ရဲ့သဘောထားလည်းပြောပါဦးခင်ဗျာကျွန်တော်လက်တလုံးမှာရေဝီရသုံးသက်ကြည့်မယ်ဆိုရင်ဒီအစိုးရအုပ်ချုပ်မှုပြုရင်ပြောင်းလဲရင်မှလူမနီယမ်ဖြစ်ဖို့ဆိုရင်ဘယ်ပိုင်းတွေမှာအဓိကပြင်ဆင်ရလိုနေသလဲ
။ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဒီကျွန်တော်တို့အစိုးရအဖွဲ့ဟိုအစိုးရအဖွဲ့ဆိုတော့လက်ရှိဝန်ကြီးတွေနဲ့လည်းပတ်သက်တာပေါ့နော်ဆိုတော့ဒီဝန်ကြီးတွေဘက်မှလည်းကြီးလိုက်လို့ရှိရင်ဟိုဝန်ကြီးဌာနတွေပေါင်းလိုက်တဲ့အခါကျတော့ကျွန်တော်ထင်တယ်အလုပ်မနိုင်မနှင်းဖြစ်နေတဲ့အပိုင်းမျိုးတွေတွေ့ရပါတယ်ဆိုတော့အဲ့ဒီဘက်မှလည်းလိုအပ်ရင်ဒုဝန်ကြီးတွေဖြစ်ဖြစ်ဝန်ကြီးတွေဖြစ်ဖြစ်ပြန်ဖြည့်နိုင်တဲ့အနေအထားမျိုးတွေရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်နောက်တစ်ခုကကျတော့ဝန်နှန်းတွေအပိုင်းဖြစ်ပါတယ်ဒီဝန်နှန်းတွေရဲ့ပြုရင်ပြောင်းလဲရေးကိစ္စလည်းလိုအပ်ပါတယ်အဲ့တော့အထူးသဖြင့်တော့ဒီ energy အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဇူလိုင်လလောက်ကကျွန်တော်တို့ဒီ civil service reform strategy ပေါ့နော်ဒီအရက်ပဲဒီကျွန်တော်တို့ဝန်ထမ်းတွေပြုရင်ပြောင်းလဲရေးမဟာဗျူဟာဆိုတာဒီအစိုးရကိုယ်တိုင်ကထုတ်ပြန်ခဲ့တာရှိပါတယ်ဆိုတော့အဲ့တော့အခုကာလမှာဆိုရင်ကျွန်တော်တို့6လကာလဖြစ်လာပြီး6လကျော်ကြာလာတဲ့နောက်ပိုင်းမှာဒီပြုရင်ပြောင်းလဲရေးမဟာဗျူဟာကဘယ်လောက်ထိကြီးရောက်သလဲဘာတွေလိုအပ်ချက်ရှိသလဲကျွန်တော်ထင်တယ်ပြန်သုံးသပ်ဖို့အချိန်ကျပြီလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းမြင့်ကျေးဇူးပါဆိုတော့ဒီသမဥဝင်းမြင့်ရဲ့မိန်ကုန်းထဲမှာတော့ဒီပြည်ရင်ပြောင်းလဲမှုနဲ့အံဝင်တဲ့သူတွေရှိနေဆိုတော့ဟိုလက်ခံအတိအမှတ်ပြုပြီးပြောတော့ပါတယ်ဆိုတော့အပြောင်းလဲတွေထင်သလောက်ခီးမပေါရတာလူနဲ့ပူဆိုင်နေတာဒါမှမဟုတ်အစိုးရမှုတွေကောင်းဝင်မဲ့လူတွေမကောင်းလို့ဖြစ်ရတာလို့များရေဝီကကောက်ချက်ချနိုင်လားဆရာဦးစီစုအောင်မြင့်ဆွေးနွေးပေးပါအောင်ခင်ဗျာ
ဟဲ့ဒီဥစ္စာကပတ်သက်ရင်ခေါင်းတော်ကပြောတယ်လို့ပြောပါအရှိတယ်ဘာလို့လဲတော့ဟုတ်တယ်ချို့တော့ဝင်ခလာဒီမှာအဲ့ကမူချပေးတဲ့ဒီလာကလဲချော်နေတာလည်းရှိတယ်။အချို့ကနေရာဒီမှာကျတော့အဲ့လိုမဟုတ်ဘူး။မူချပေးတာကောင်းနေတယ်။လက်ပြအောက်ခြေမှာကျတော့စိုးရော့ကျတော့စကားပြောနေတာပြတ်သွားတယ်။အဲ့ဒါပါလဲဆိုတော့အရင်ရန်ရအဟောင်းကြီးနဲ့အလုပ်လုပ်ရတာလေ
ဒီကနေ့အဟောင်းကြီးကဒီမှာပြရမှာလားဆိုတော့အဲ့ဒါလုံးဝမမှန်ဘူး။ဘာဖြစ်လို့လဲဆိုတော့အရင်ကဆိုရင်ဘုရားထာဝရအကုန်လုံးရဲ့ဒီချိတ်တိုင်းအရာရှိနေရာတွေအကုန်လုံးကိုသတ်မလို့ကနေပြီးတော့မှရှိပြောင်းမှုတော့မှအဲစာဝန်ကြီးတွေရဲ့စိတ်ကိုချက်လုံးရဲ့တော်တယ်မှားတဲ့ကိစ္စ။အဲ့တော့ဒီသတ်မလို့ကအရာရှိတွေကသူတို့စောင့်ကြည့်မှုရှိတဲ့ဒီလက်တွေကိုလာပြီးတော့မှစာဝန်ယူရတယ်။အဲ့ဒီကနေစတယ်။အဲ့ဒီကိုစပြီးတော့မှနောက်ပိုင်းစိတ်တွေကိုကြားလာပြီးဖြစ်စီအဲဒီထဲမှာအစားကျလာပြီးတဲ့ခါကျတော့လို့အမေကရတဲ့ဟာဒီမှာသူမကြောက်ရင်ဘယ်လိုလုပ်ဖြစ်နေလဲစက်ကလာတပိုင်းကြီးတယ်။နောက်တစ်ပိုင်းကျတဲ့ခါကျတော့ဒီလိုမျိုးမကြောက်ရင်မကဘူး။လက်ရှိအကောင့်ထဲပေါ်တဲ့လက်ပန်းတွေနဲ့အသက်ပြီးတော့မှဟိုဘာခေါ်လဲဆိုဒီ agriculture ဟိုဒီတိုင်းနဲ့သူရရင်ပါခဲ့တယ်။အဲဒီဥစ္စာနဲ့အဲလိုဖြစ်တဲ့ခါကျတော့ဒီကောင်ကတော့လို့လုပ်ရမယ့်ခါကျတော့ဘာလို့အကောင့်ထဲမပေါ်ဘူး။အဲဒီကိစ္စတွေလည်းအများကြီးပဲအဲ့လိုမျိုးရှိတယ်။ရှိတဲ့ခါကျတော့အစိုးရအနေနဲ့ကြည့်စဲဒီကြောင်လေးလည်းအဝင်ကြရတဲ့ဒီလေးဖြစ်လာအောင်လုပ်မယ်ဆိုရင်ဘယ်လိုလုပ်လို့လုပ်ရမလဲတော့မထင်ဘူးသင်္ချာတို့ကြည့်ဖို့လိုတယ်ဘယ်အပိုင်းကပို့ပြီးတော့အရေးကြီးတယ်ပေါ့နော်အဲ့ဒီအရေးကြီးတဲ့အပိုင်းတွေကိုသင်္ချာကြည့်ပြီးတော့မှလူလဲတာသဘောတူဒီတကယ်လက်ရှိကလားဒီပုံစံနေရာမှာအစားထိုးပြောင်းနေနိုင်ကလားအဲ့ဒါမျိုးစဉ်းစားကြည့်တယ်ဒီလက်ချပြီးတော့မှလုံးမအကောင့်ထဲပုံနိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုအောင်သူငယ်ရောခင်ဗျာကျွန်တော်ဒီမှာပြောင်းလဲတွေဟိုထင်သလားမဖြစ်တဲ့ကိစ္စတွေမှာဟိုမူရဲဆိုင်လူနဲ့ပို့ပြီးဆိုင်နေသလား
ကျွန်တော်ထင်တာတော့ဟိုနှစ်ခုစလုံးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့အခုလက်ရှိဝန်ကြီးတွေကဟို energy အစုအသစ်ပြီးတက်လာပြီးတဲ့နောက်ပိုင်းမှာဟိုအသစ်ခတ်လိုက်တဲ့အနေအထားမျိုးပေါ့နော်ဆိုတော့အဲ့တော့ဒီဝန်ကြီးတွေကဘယ်လိုမူဝါဒတွေချပေးသလဲပေါ့ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ဟိုသိချာတော့မသိရဘူးခင်ဗျအဲ့တော့နောက်တစ်ခုကကျတော့ဒီချပေးတဲ့မူတွေကိုအောက်ခြေအကောင့်ထဲမဖော်တာလားသာမို့လို့ရှိရင်ကျွန်တော်တို့ဒီအောက်ခြေအကောင့်ထဲပို့ဖို့အတွက်ကိုကျွန်တော်တို့ဘာခက်ခဲနေရှိသလဲပေါ့နော်ဆိုတော့ဒါတွေကိုသိချာပြန်ကြည့်ဖို့တော့လိုမယ်လို့ထင်ပါတယ်အဲ့တော့ခုနကျွန်တော်ပြောဆိုပဲဒီဝန်ထမ်းနေနဲ့ပတ်သက်လို့ပြည်ပြင်ပြောင်းလဲရေးမဟာဗျူဟာမှာဟိုမူတွေတော့ချလိုက်ပါတယ်ဒါချလိုက်တဲ့မူတွေကတော့အခု6လကျော်လာတဲ့အထိပြောရမယ်ဆိုလို့ရှိရင်အခုကျွန်တော်တို့တွေ့နေရတာကအတော်လေးကိုမထီရောက်ပြီးတဲ့အနေအထားရှိတယ်လို့တော့ထင်ပါတယ်
ဟုတ်ကဲ့ကောင်းငင်းကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်အရင်ဆုံးကတော့ဒီမြင်းမှုမျိုးစကိုင်းတိုင်းမြင်းမှုမျိုးကဒီဒေါက်တာသန်းတစ်ဖြစ်ပါတယ်ဒေါက်တာသန်းတစ်သဘောထားလည်းဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံတော်သမားအစ်စ်ကိုကျွန်တော်ထောက်ခံပါတယ်အဲရီဖောင်းပြန်လုပ်ဖို့ဆိုလို့ရှိရင်တော့ဝန်ထမ်းအပါအလုံးအပိုင်းကိုကျွန်တော်တို့ပြုနေရပါပါခင်ဗျာအလုံးစရဝင်အားလုံးဟာအရေးတက်ခါစားတော့အင်တန်ကြောက်ပါတယ်။နောက်ပိုင်းဒုံရင်ဒုံရင်ပဲပြန်ဖြစ်တော့ပါတယ်။ဒီလူတွေကလည်းအပေးယူရတားကြနေတော့ဘယ်နေရာသွားသွားနော်ပေးမှလို့ပုံမှလေးအတိုင်းသွားကြပါတယ်။အခုဘာတွေတိုးတက်ပြောင်းလဲရလဲဆိုပြီးတော့ခနဲ့ခံနေရပါတယ်။ပြည်ပေါင်းများစွာတိုင်းပြည်ဘာသာတွေဖြုံဒါရိုက်တာတွေဖြည့်ဆည်းခံလို့ကျွန်တော်လည်း1986တုန်းကစက်ပြက်ကိုဗိုလ်လုပ်ခဲ့ပြီးပါတယ်။လူကြီးငါတို့ရှိတဲ့ဌာနမှာကျွန်တော်အဲဒီဆောင်လုပ်ခဲ့ပါတယ်အဲ့ဒီမှာကျွန်တော်တို့ထုတ်တင်မှုထုတ်เนาะထုတ်တင်မှုထုတ်ပို့ဆူရတရားလုပ်တင်လုပ်ပြီးတော့အဲ့လိုလုံးတဲ့မှာတောင်းသွားတာအခုလည်းအောက်ခြေစီလုံးမှာရပါအထက်ကနေအောက်နေကမျှပြီးတော့စားနေကြတာဝန်ထမ်းတယောက်เนาะလာကနေမမျှဘူးချမ်းသာနေတယ်ဆိုလို့ရှိရင်အားရလိုက်စားမှုကော်မတီမှာခေါ်ယူပြီးစစ်ဆေးတယ်မှာဒါမှမဟုတ်အားရလိုက်စားမှုကော်မတီကိုအောက်ခြေမျိုးနဲ့အချင်းတီဖွဲ့စည်းပြီးတော့ဒီလူတွေနဲ့เนาะဒီလူတွေရနေတိုင်အောင်မျိုးနဲ့ပြည်သူတွင်ရေးအဲ့တော့ဆောင်မှုကော်မတီကိုလည်းအားရလဲဆောင်မှုကော်မတီအောက်မှာအဲကျွန်တော်ဖွဲ့စည်းပေးနေလို့ပါခင်ဗျာ
။ဟုတ်ကဲ့ဒေါက်တာသန်းတစ်ဆွေးနွေးချက်ကိုကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့နောက်တူကတော့ဒီတရုတ်နိုင်ငံဒီရွှေလီမြို့ကကိုပညာပါ။ကိုပညာရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ကျွန်တော်ကကချင်တိုင်းလားတယောက်ဆိုကချင်လူမျိုးတယောက်ရဲ့အမြင်အနေနဲ့ပြောရမှာဆိုဒီနေ့ဒီကချင်ပြည်မှာဖြစ်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီးတော့ဒဏ္ဍာရီဦးမြင့်နဲ့ဘာမှပြောမသွားဘူး။ဆိုတော့ဒီရာအတွက်ကျွန်တော်တို့ပြီးသူကျွန်တော်အနေနဲ့ပေါ့နော်ကျွန်တော်ဒီပုတ်ကလေးကတူတယောက်အမြင်နဲ့ဒီပုံမှာမတင်မကြဖြစ်တာပေါ့ဆိုတော့ဒီရာနဲ့ပတ်သက်ပြီးတော့မှတိတ်ပြီးတော့တမန်ဝင်းမြင့်မင်းခေါ်ပါတိတ်ပြီးတော့သဘောမကျဘူးပေါ့ကျွန်တော်နေ
ဟုတ်ကဲ့ခင်ဗျာကိုပညာကျေးဇူးပါအာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရေးပေးပို့ထားတာတချို့လည်းရှိပါတယ် Facebook တွေ email တွေပေးပို့ထားတာပါတချို့ Facebook ကစာရေးကိုတော့မဆုမွန်ပဲဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်မိုးညိုဆိုတဲ့အကောင့်ကနေပြီးတော့မြေရောင်ရှား အကြောင်းပြလှူခန့်စားငွေပေးမှလုပ်ပေးတဲ့ရက်ကျဲအုပ်ချုပ်ရေးမှုများမျိုးနယ်အုပ်ချုပ်ရေးမှုများအရင်ဆုံးရှင်းအရေးယူပေးပါတယ်။နောက်တင်မဝင်းဆိုတဲ့အကောင်ကလည်းလဲပါပြောတဲ့အောက်ချေအကြဆုံးစေရင်ကောင်းကနေစလဲပါပြောဆိုပြီးရေးထားပါတယ်။ဝင်းမြတ်သူဆိုတဲ့အကောင်ကလည်းအရေးကိုလဲထားတဲ့သူတော်တော်များများကဆစ်ဆိုးရရဲ့ဘတ်တော်သားတွေလက်ရုံးတွေတာကူးတွေမှုဘလို့မှရေးရှိအစင်မပြေပါဘူးတဲ့။
ဒီနေပဲပြောင်းလဲလုပ်မှာလားသူဒီမဟုတ်ဌာနဆိုင်ရာကဝန်ထမ်းတွေကိုအပြောင်းလဲလုပ်မှာလားဆိုပြီးရေးထားပါတယ်ကောင်လွင်ဦးရေဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတောထရှင်ရဲ့ဒီစာထဲမှာဒီအစိုးရရန်ရဲမှာခေါ်ဝေးကျူးနေတဲ့သူတွေရှိနေလို့ပြောင်းလဲထင်တယ်လို့တိုးတက်မှုမရှိရဲ့အခြေအနေတွေရှိနေတာကိုပြောကြပါတယ်ဒါပေမဲ့တစ်ခုရှိတာဒီဟိုဒီအထူးသဖြင့်ပေါ့ဒီရပ်ပဲအုပ်ချုပ
Dao, the body, Ocho to be, the Mua Chara to be more, Dao machine, and let's see how she's doing.
มันมาเลยเรื่องนี้ว่าเนี่ยเราเนี่ยเราที่มาเที่ยวนี่เราเนี่ยหาที่คุ้มละเนี่ยที่ตาวอยู่ไรเนี่ยที่ไหนเราไปไปหาเขาเราดีกว่าเนาะเราไม่ได้ชี้เนี่ยแต่ใส่ปีนี้แต่งวันนี้จะมีชี้เนี่ยไอ้แต่งแต่ที่เราคนยี่ดีชี้เนี่ยตัวนี้ก็ตัวนี้เราตาวก็เนาะแต่เราหน้าเราสูงมากกว่าเนี่ยมือวาระเลยคนที่ชาวโลกเนี่ยแต่ทำไมเนี่ยเราไม่มองกันเรื่องมือวาระคนที่ชาวโลกเนี่ยชาวโลกเนี่ยมาส่วนเสียปีเขาปีนั้นเนี่ยแต่ที่ ကျွန်တော်မြင်တာကတော့ဝန်ထမ်းတော်တော်များများနဲ့ဟိုစကားပြောခဲ့ကြပါတယ်ဆိုတော့ရန်တရားဒီအနေဒီအစိုးရတက်လာတဲ့အချိန်မှာပေါ့နော်ဆိုတော့ကျွန်တော်ရပ်ဘက်ကဝန်ထမ်းတော်တော်များများနဲ့ဟိုစကားပြောခဲ့ကြပါတယ်ဆိုတော့အဲ့ဒီအချိန်မှာကျွန်တော်မြင်တာကတော့ဟို
NDA ရဲ့လေဘယ်လိုပါလဲပါဆောင်ရအောင်ဒီကမေတာဝန်ဆိုပြီးမှရှိနေပါတယ်ခင်ဗျာဟုတ်ကဲ့ကိုဟောင်းသူကြီးစွန့်နေပြီးတာခြေစူပါဆိုတော့ကျွန်တော်ဒီစွန့်နေဝတ်အတွက်ကိုပါဝင်မှုဆက်သွယ်ထားခဲ့ကြတယ်ဆိုပြီးများပါတယ်ဆိုတော့အဲ့တော့အဲ့ဒီအချိန်မှာကျွန်တော်မြင်တာကတော့ဟိုအန်ဒီရေဆူရအနေနဲ့ဟိုအခွင့်အခါကောင်းလက်လွတ်သွားတယ်ပေါ့နော်ဆိုတော့အဲ့တော့ပြုပြင်ပြောင်းလဲရေးကိ
ကျွန်တော်အရင်မှာသမရာကြီးအနေနဲ့တကယ်ထိတိယောက်ယောက်လုပ်တဲ့အခါမှာအဲဒီကျွန်တော်တို့ကတကယ်ကိုထိတိယောက်ယောက်ရေးယူလိုက်လို့ပါတယ်အဲ့လိုရေးယူတဲ့အခါမှာလဲဦးဇာပေါ့ဟိုတမရော်ကလူမလို့ကင်တွယ်လို့မရဘူးနောက်အရဖက်ကလူမလို့ဒါတော့ကင်တွယ်လို့ရတယ်ဆိုတော့အနေထားမျိုးမဟုတ်ဘဲနဲ့တကယ်ကိုထိတိယောက်ယောက်ကင်တွယ်မှသာလေကျွန်တော်တို့ကစဉ်းစားလာတွေ့ရပြအိုကေအမြင်လေးကိုကျွန်တော်ဒါတ
ကျွန်တော်တို့ကနေပြီးတော့သူ့အတူမိန်ကုန်းတွေဘလောက်ပြောပြောနောက်ဆုံးကြရင်ကျွန်တော်တပုတ်လို့ပြန်လဲပြီးတော့နှစ်ထောင်ရှိအခြေခံဥပဒေတွေအမျိုးသားယဉ်ကြားစစ်ရေးတွေနဲ့ပဲပြောက်သွားမယ်လို့ကျွန်တော်ကထင်တယ်ဥပမာတစ်ခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားရေးရဝင်ကြီးရှိရပေါ့တိုင်းရင်းသားရေးရဝင်ကြီးကဟိုဘယ်လိုပြောမလဲငင်းရေးပွဲသားပေါ့မုံရေးပွဲသားလို့ပဲဖြစ်သွားတယ်တခြားတို ကျွန်တော်အတုတွေနဲ့ပေါ့အစိုးရတက်လာတယ်ဒီလူတွေအရေးချင်းမရှိတာလည်းပြီးရပြောချင်တာတွေပြောတာလည်းပြီးရဒါပေမဲ့အစိုးရမပြောနိုင်ဘူးအဲစစ်တပ်တို့အောက်ခြေတို့အဲ့ဒါတွေပြောနေလို့မရဘူးကျွန်တော်တို့ဒီ
ငါကြားရေးဝင်ကြီးဆိုလို့ရှိရင်ဘယ်သူမှဟိုကျွန်တော်အခုမသိတော့ဘူးဟုတ်ကဲ့ဟုတ်ဆလိုလာတော့ဒီဆလိုလာတော့ဒီတက်ကတက်ကဒီအစိုးရရန်ရမ်းမှာတက်ကဒီအစိုးရရန်ရမ်းမှာဒီတက်ကဟိုချုပ်ကန်ထားလို့မလုံနိုင်မကန်နိုင်တဲ့အပိုင်းကတပိုင်းပေါ့လေဒါပေမဲ့အရက်ဖက်ကအုတ်ချုပ်နေတဲ့အပိုင်းမှာဟိုလောက်တာကန်တာကြီးအားမရစရာရှိနေတယ်ဆိုပြီးတော့ဒီကိုငင်းချင်းမိကောင်အဲ့ဒါကို ဒီကထောက်ပြသွားတယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့ဆရာဦးစည်သူအောင်မြင့်အခုသူထောက်ပြသလိုပေါ့လေဒီအစိုးရဒီအုပ်ချုပ်ရေးပိုင်းမှာဒီအုပ်ချုပ်ပိုင်းမှာဘယ်နဲ့ဒီဝင်ကြီးအပိုင်းနေဒီဝင်ကြီးချုပ်ပြအပိုင်းနေမှာပေါ့လေအုပ်ချုပ်ရေးပိုင်းဒီအပေါ်ပိုင်းမှာနေရာယူထားတဲ့လူတွေထဲမှာကိုဟိုမလုံနိုင်မကန်နိုင်ရှိနေတာနဲ့မလဲနိုင်တာမျိုးကဘာဖြစ်လို့လဲဒီလဲနိုင်တဲ့အရေးချင်
ก็ยาเลยดีสุดยาวเนาะดองซันที่ที่ป่าเว้ยแต่ตัวนี้ก็ชิลล่าแบบนี้ตัวนี้เลยเนาะสมมติไม่ได้ไหนก็ได้แต่ตัวชิลล่าเนาะแต่ชิลล่าเนี่ยที่มาบางเลยนักคุยชิลล่าเนาะแต่คุยแล้วตัวคนไหนอ่ะคุณจะชิข้างทางเรื่องดีกว่าเกิดตัวเรื่องตัวเคลียร์เคลียร์กันแล้วเนาะดีกว่าอีเช่นเดียวกันเลยชิลล่าเนาะแล้วตัวคนไหนอ่ะคุณจะชิข้างทางเรื่องดีกว่าเกิดตัวเรื่องตัวเคลียร์เคลียร์กันแล้วเนาะแล้วตัวคนไหนอ่ะคุณจะชิข้างทางเรื่ ဒီမှာလည်းပြည်ပမကြာခဏအဲ့လိုမျိုးလုပ်လိုက်တယ်ဆိုရင်အဆိုးရဖက်ပြည်နေမှုရှိဘူးလို့ထင်သွားမှာဆိုလို့သူတို့မလုပ်ဝင်တဲ့ဒီလိုမျိုးဟိုဥစားကတော့ပြည်ရဲ့ဖြစ်အောင်ဆိုတာဟာကိုကြားရင်လို့ထားတာလားဒါလေးတော့ဒီမှာမသိဘူးကြည့်ကျွန်တော်သူချင်းဟိုအမေရရပြောမယ်ဆိုရင်တော့ဟိုမသိတော့တဲ့ဘုရားကဟိုနေတဲ့ပြောတာဟာဟိုလိုက်ကျွန်တော်ထောက်ခံပါတယ်အောက်ခြေကြီးရပြောလို့မဟုတ်ပါဘ ออกมาชื่อเนี่ยคนนี้จุ๊บดิคนนี้ดิอะหญ้าดิเนี่ยฐานีเนี่ยมาไม่ติดโดราดิที่จะเอาเล่มมาใส่ดีอ่ะดิเราก็รู้สวยเนาะติดมาเลยชูหาดิแต่ไม่ได้สวยเนาะโหเล่ขึ้นเลยเปี่ยวขึ้นเลยรู้ว่าขึ้นมาแล้ว
โอเคสรุปกูเอาเนี่ยแหละเมเจมาดิอสูรอันเนี่ยดิลูมันเนี่ยมาเผี่ยวอยู่ในเนี่ยมาอ๋อบลูปုံสันမျိုးเนี่ยโหยื้อบ่ลืมเลยโหสกาหน้าท้องเนี่ยหลูမျိုးยื้อมาล่ะปาร์ตี้อ่ะโหบ่โหลงไหนกันไหนตาวินไปยื้อเต็มล่ะโกอองตุนเยอันนี้เนี่ยโหบ่ลืมยื้ออ่ะမျိုးอ่ะโหตะเกอโชชิมั้ยล่ะอยู่ซะเลย
โอเคโหยิบุยะပြောရင်တော့အနိုင်ရတဲ့ပါတီကသူတို့เนี่ยအလွမ်းသိတဲ့သူတို့စိတ်ကြိုက်ဖြစ်တဲ့သူတွေကိုတတ်နိုင်သလောက်ဟိုဝင်ကြီးခန့်ရတာများပါတယ်ဆိုတော့အခုအနေထားမှာပြန်ကြည့်တဲ့ခါကျတော့ပထမအဆုံးတစ်ချက်ကဒီအစိုးရတက်လာခါစားမှာပြောတဲ့မူကိုပြန်သုံးသပ်တဲ့လို့ထင်ပါတယ်အဲ့တော့ဗာလဲဆိုတဲ့ခါကျတော့အစိုးရကိုသေးသေးပဲထားမယ်ဝင်ကြီးရေအတွက်ဒီရှော့ပြစ်မယ်ဝင်ကြီးဌာနတွေပေါင်းမယ်ဆိုရဲမူဟာအလုပ်ဟုတ်ဖြစ်မဖြစ်ဆိုတာအခုချိန်မှာကျွန်တော်ရှင်းတယ်ပြန်သုံးသပ်ဖို့သင့်ပြီလို့ထင်ပါတယ်နောက်ဒုတိယတစ်ချက်ကကျတော့ NLD အစိုးရအဖွဲ့ရဲ့ဝင်ကြီးတွေကိုကြီးလိုက်မယ်ဆိုရင်ပြည်မြသက်တမ်းကကျွန်တော်တို့အသက်80ကျော်တွေဖြစ်နေတာများပါတယ်ဆိုတော့အဲ့ဒီအထားမှာဒီဝင်ကြီးတွေရဲ့ဟိုလူငယ်တွေနဲ့လည်းတစ်ဖက်ကပေါင်းစပ်တဲ့နယ်ဆိုရဲဟိုရွှေလွှဲချက်တွေလည်းဒါတွေကျွန်တော်တို့အများကြီးရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာပြန်စဉ်းစားတင်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခါကျတော့ဒေါအောင်ဆန်းစုကြည်သို့မဟုတ်ရင်လည်းကျွန်တော်တို့ NLD ပါတီရဲ့စဉ်းစားပုံကတောင်းပေးတဲ့ခါမှာဒီပါတီပေါ်မှာသစ္စာရှိတဲ့သူတွေကိုပို့ပြီးတော့တောင်းပေးတဲ့သဘောတွေ့ရပါတယ်ဥမာငင်းညာရေးကော်မရှင်ပါပဲကြီးကြီးသို့မဟုတ်ရင်ဝန်ကြီးအဖွဲ့ပါပဲကြီးကြီးပေါ့နော်ဒါတွေတွေ့ရပါတယ်ဆိုတော့တစ်ဖက်မှာကျတော့ကျွန်တော်တို့အရေးချင်းသက်စာလို့ရှိရင်သစ္စာရှိမှုပေါ့နော်ဒီ royalty ကိုပို့ပြီးတော့ကြည့်တဲ့အနေထားရှိတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းအခုချိန်မှာတော့ကျွန်တော်ထင်တယ်ပြန်ပြီးတော့ဆန်းစစ်ဖို့သင့်ပြီလို့တော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောသူငယ်ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေဖိပို့ထားတာတချို့လည်းကြံနေပါသေးတယ်တချို့စာရေးတော့မဆုမမဖတ်ပြပေးပါဦးမယ
်ဟုတ်ကဲ့စီသူနိုင်ဆိုတဲ့အကောင့်ကတော့လူတွေမူတွေဘလောက်ပြောင်ပြောင်စိတ်ဓာတ်တွေမပြောင်းမဲနဲ့ဘာမှဖြစ်ရမရှိဘူးအောက်ခြေကနေအပေါ်ဆုံးအထိလူသားချင်းဝတ်စံနှုန်းအခွင့်အရေးအပြန်အလှန်လေးစားယုံကြည်မှုစာနာနားလည်စိတ်ရှိစွာနဲ့မှန်တာလို့ဟုတ်တာပြောစနစ်အရင်ပြောင်းကြပါတဲ့လီယိုနာဒိုဆိုတဲ့အကောင့်ကတော့ပြင်ရမှာကတော့ဌာနအကုန်လုံးပါပဲခေါရိုးကျိုးနေတဲ့အကျင့်တွေနဲ့စိတ်ဓာတ်တွေအရင်ပြင်ရမှာပါဒီမျိုးဆက်ကတော့ထားလိုက်ပါတော့နောက်လာမယ့်မျိုးဆက်တစ်ခုမှာတော့ဂျပန်တွေလိုမျိုးအခြေခံအဆင့်မှာနီတိကိုဦးစားပေးတင်ပြီးတော့တိုင်းပြည်ကိုပြောင်းလဲမှရပါမယ်ဆိုပြီးပြောထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီတကုံမျိုးတစ်ကဦးလာထုံးကလည်းစာပေးပို့ထားပါသေးတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
အကျိုးချအာဏာနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာအဓိကအရေးကြီးတဲ့အချက်ကတရားဥပဒေစိုးမိုးရေးလို့ယုံကြည်ပါတယ်ဆိုလိုတာကပြည်ထရေးနဲ့တရားစီရင်ရေးပြဿနာတွေရှင်းလင်းကွဲပြားဖို့လိုပါတယ်။မူရေးစေဝါအမှုကြီးတွေအခြေခံအခွင့်အရေးဆိုင်ရာအမှုတွေနဲ့ပြစ်မှုကြီးတွေဥပမာလဘရောင်းတောင်ရွာသူဒေါ်ခင်ဝင်းလူသက်မှုမှာတရားရုံးကတရားခွင်မှာဥပဒေဆိုင်ရာအငြင်းပွားချက်တွေကိုတက်သေးထင်ရှားစစ်ဆေးခြင်းဖော်ထုတ်ခြင်းမရှိဘဲအမှုကိုပိတ်သိမ်းခြင်းမျိုးပြီးတော့ရှင်းနေဤဥက္ကဋ္ဌတတ်မှုလိုတာမန်လူသက်မှုမျိုးလုံးဝမဟုတ်ဘဲတော်တော်များများပူပေါင်းပါဝင်ပတ်သက်နေပြီးအထင်ကရနေရာကြီးတွေမှာမောင်းမြန်ပစ္စတိုတနတ်နဲ့တပ်ဖြတ်မှုကိုအကြမ်းဖက်နေနေဥပဒေနဲ့တရားစွဲဆိုခြင်းမဟုတ်ပဲလူငယ်သဘာဝတာမန်လူသက်မှုမျိုးပုံမှန်နဲ့တရားစွဲခြင်းစရာတွေနဲ့သတင်းတော်တွေကသတင်းလိုက်တဲ့လူသက်မှုမှာတရားခဏ်တွေကထောင်ဆယ်နှစ်ကြာပြီးသတင်းတော်ကနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဆယ်လေးနှစ်ကြာခံရမလို့ဖြစ်နေလို့သမရာကြီးထံအတနာခံနေရတဲ့အဖြစ်တွေကလူတွေနားမလည်နိုင်ဖြစ်နေရတာပါအောက်ခြေအဆင့်တွေမှာအဓိကလို့ဖြစ်နေတဲ့ပြည်ထရေးနဲ့နေဆက်လုံးညုံရေးလို့အုပ်ချုပ်ရေးအာဏာနဲ့တရားစီရင်ရေးအာဏာတွေရောထွေးနေသလိုပြည်သူတွေခံစားနားလည်နေတာတွေကိုသမရရဲ့အခွင့်အာဏာအရစစ်ဆေးဆောင်ရွက်တင်ပါတယ်လို့တင်ပြခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီတကုံမျိုးသက်ကဦးလာထွန်းရဲ့ပေးစာပါခင်ဗျာဆိုတော့ဒီဦးလာထွန်းရဲ့စာထဲမှာတော့ဒီတရားဥပဒေစိုးမိုးရေးပိုင်းကိုထောက်ပြထားတယ်လို့ပဲဒီအုတ်ချုပ်ရေးကဏ္ဍမှာဟိုတက်မလို့ပါနေတဲ့အပိုင်းကိုလည်းသူကပြောနေတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးစီသူအောင်မြင့်ကျွန်တော်တို့ဒီအုတ်ချုပ်ရေးမှာတက်ကတရားရိုက်ပဲဖြစ်ဖြစ်အသွင်ပြောင်းပြီးရောဖြစ်ဖြစ်ထိန်းချုပ်မှုတွေရှိနေတဲ့ကိစ္စတွေရှိနေတယ်ဆိုတော့တကယ်လို့များဒီလိုတက်နဲ့ဆက်တဲ့နေရာတွေမှာမကြိုက်လို့လူစားလဲခြင်းနဲ့အပြောင်းလဲလုပ်မယ်ဆိုရင်ရောအစိုးရအနေနဲ့လုပ်ဖို့လွယ်နိုင်မှာမလားဆရာ
အဲ့ကျွန်တော်ထင်တယ်ဒီအပြောင်းလဲလုပ်တဲ့ကိစ္စတိုင်းကိစ္စတိုင်းမှာဟိုအကုန်လုံးကိုတကယ်လက်ထဲပါညာဒါကတော့ဖြစ်ပြနေတာပဲဖြစ်မယ်မဖြစ်နိုင်ဘူးလေအဲ့တော့ဟိုဘာလို့ရှင်နေလဲဒီလောက်ကအစိုးရကတော့အရင်စဉ်းစားမှာပေါ့ကိုလည်းကပြောလို့သမရကသူတကယ်ပဲဒီကတော့လက်ခံပြီးလား ဒီကြောင်းလေးနဲ့လိုက်ပါနိုင်ရင်ရှိတဲ့ညာရာလေးအမှုထမ်းလေးကိုအတူတူမှန်ပြန်မှာအစားထိုးဖို့အတူအတာကိုဥပမာလုံးမဲ့ချင်ကိုရတော့ပြောသူအမှန်တကယ်ကဘယ်တိုင်းပိုင်းလိုက်မှာပေါ့နော်တပိုင်းကအဲ့လိုပုံစံလေးတွားတဲ့ဝိသနာတုပ်ကူရတယ်တပိုင်းတွားမယ်အချက်နဲ့တပိုင်းကတော့ဒီအစိုးရရန်ရည်အမျိုးမှာတိုင်းကိုင်ကြည့်လို့ရတဲ့တိုင်းတွားမယ်အဲ့မှာဘယ်တိုင်းကိုရည်ကြည့်ရမလဲကျွန်တော်န ये जी दे दे रही हो ना बिना बात दोनों ले ले रहे ले दे रही सुई के ना बुला रहा क्यों लोग है तो वो ये से निकाली अलग ही वो ये जी लोग है जितने सुधार वो ऐसे जी से आखा ना मामी में ये जाले वो तो ना वो दे रहा तो के वो लोग दे रहा तो के ये जाले मुंगा टीका में वो किन्हें ला सुरों का क्या सब बोल रहा वो अलग ही जाले मुंग सुरों का है वो आज तो पहले मारे से खूब जमे सुई है पिंजा ही सुबह रो मोरो पिंजा ये रहा ที่เชื่อมาที่เรามาอย่างงูเอาแต่งจ้าเลยเชื่อว่าเราเลยจะอารมณ์อะไรที่เนี่ยผู้ชายเชื่อว่าที่คนอย่างเนี่ยด่าด่าไปช้าเลยสุดเลยที่เป็นอย่างปีเนี่ยเป็นอย่างนี้เพี้ยวเรื่องเนี่ยสุดเลยหามีว่าที่เราเลยมาเรื่องมือสุดเลยบอกว่าอันนี้ผู้ชายบอกว่ากูยี่เดียวเราเนี่ยชาติที่ดีเลยเอาเชียร์เราไงนั่นเลยไอ้เรื่องที่เราเลยต้องเจอที่มาที่เราไม่รู้ยามเลยจะนำเสนอที่เราเป็นแต่ไปยี่ปีเนี่ยยี่ปีเนี่ยไป
ที่เราเช็คมาเนี่ยเลยนะไปนี่ต่ออย่าเอามาดูที่เนี่ยไปนี่อะไรกูสมมติจะเช็คเนี่ยเช็คเราจะมาแบบแต่เอาไม่ได้มาเล็กจ้าเลยที่เราเลยนี่ก็เนาะอุตส่าห์โอเคป่าวสุนทรีเนี่ยอุตส่าห์ดูเอาเนี่ยผู้วางตัวเนี่ยผู้เล่นป่าวสุนทรีสับเปรี้ยวตัวเนี่ยเราจะเชื่อในอารมณ์เลยทุกเวทีทุกแบบเนี่ย
ยูเอ็นยามาวันยุ่งเหยิงจังจ้าสิสิเนกูดิโมแครตยามาแทนทีวีวียุ่งแต่ไรงานในพายุจิชูนายมาเองทีวีวียุ่งแต่สลางงานในตัวนี้เป็นยาเสนาอีเน่แม้เนกูนายกว่าเช่นยามาพิบารีปมแห่งจิชูนี่จ้าฟิวเอเยเอเชียเซเว่นจูรุกานีพิจารณาเลยแม้เนกูนายกว่าเช่นยามาพิบารีปมแห่งจิชูนี่จ้าฟิวเอเยเอเชียเซเว่นจูรุกานีพิจารณาเลยแม้เนกูนายกว่าเช่นยามาพิบารีปมแห่งจิชูนี่จ้าฟิวเอเยเอเชียเซเว่นจูรุกานีพิจารณาเลยแม้เนกูนายกว่าเช่นยามาพิบารี
ပြည်ဝေး American တန်ကတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်နေတဲ့တနအိစာအစီအစဉ်ကိုမနေ့ရှင်းနာရီကနေ9:00အထိ
ဂျွန်ဂရက်ဒရင်းနပကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့ဆိုတဲ့ဆီးရီးယားနိုင်ငံဒူမာမြို့ကနေရာမှာစစ်ကောင်စစ်ဆေးမှုဖွဲ့တပ်ဖွဲ့ဟာစနေနေ့ကထောက်ထားနမူနာတွေစုဆောင်ရယူနေတယ်လို့ဓာတုလက်နက်ဆောင်ကြီးနိုင်ငံတကာဖွဲ့တပ်ဖွဲ့ကပြောလိုက်ပါတယ်။စုဆောင်ရယူထားတဲ့နမူနာတွေကိုတတ်မှတ်တခေါ်ကန်နေမှာတခွဲစစ်ဆေးပြီးတဲ့နောက်တွေ့ရှိချက်တွေနဲ့တခြားအချက်လက် ြစ်ဖို့စီစဉ်ထားတယ်လို့ပြောပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার နဲ့ကျူးကျော်ရန်စတာဒါမှမဟုတ်နျူကလ িয়ার နဲ့ချင်းချောက်တာမျိုးမရှိဘူးဆိုရင်တော့နျူကလ িয়ার လက်နက်တွေကိုအသုံးပြုမှာမဟုတ်သလိုလွှဲပြောင်းပေးမှာလည်းမဟုတ်ပဲဒီနည်းပညာကိုဘယ်တော့မှအသုံးပြုမှာမဟုတ်ဘူးလို့မြောက်ကိုရီးယားသတင်းအေဂျင်စီ KCNA ကစနေနေ့ကပြောပါတယ်။ဒါအပြင်သူတို့ရဲ့တာဝန်ပြည့်ဒုံးကျည်ဆန်တက်မှုတွေကိုလည်းစနေနေ့ကစပြီးတော့ချက်ပစ်လိုက်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့ဖန်ဆီးတရားစွဲဆိုခံရတဲ့ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့မှတောက်ချန်နေရုံချင်းမှာတရားလူပြတ်သက်တည်ဖြစ်ဖြစ်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ရဲ့မိသားစုကိုနေပြည်တော်မှာရှိတဲ့ရဲအယားရှိမိသားစုဝန်ထမ်းအရာကနေနှိမ့်ထုတ်ခံရတဲ့ကိစ္စမြန်မာနိုင်ငံရဲတပ်ဖွဲ့ကအစောပိုင်းမှာ Facebook စာမျက်နှာကနေရှင်းလင်းဖော်ပြချက်ဆိုပြီးတော့တင်ထားပါတယ်။အခုအဲ့ဒီရှင်းလင်းဖော်ပြချက်ကတော့သူတို့ရဲ့ Facebook စာမျက်နှာမှာမရှိပါဘူး။အစောပိုင်းရှင်းလင်းတင်ပြချက်ထဲမှာတော့ဒုတိယရမူးရနိုင်ဟာနေပြည်တော်တိုင်းရက်တက်ဖွဲ့ကနေအမတ်ရှိလူလူရက်တက်ဖွဲ့ခွဲကိုလွန်ခဲ့တဲ့6လကတည်းကရာထူးတုနဲ့တောင်းရှိခဲ့ပြီးတောင်းရှိတဲ့တက်မှာနေရင်လန်ကန်လန်ရထားပြီးဖြစ်တယ်လို့ပြောထပ်ပြောထားတာရှိပါတယ်။အိန္ဒိယကမင်းမငယ်လေးတွေနဲ့မျိုးသမီးတွေပေါ်ချမ်းဖက်ရာဇဝတ်မှုတွေတိုးလာနေတာဆွေးမှုတွေမြင့်တက်လာနေတဲ့အတွက်အသက်၁၂နှစ်ယောက်ကလေးတွေကိုမရေမှုကျူးလွန်တဲ့ရာဇဝတ်သားတွေကိုတည်တံ့ချဖို့အိန္ဒိယအစိုးရဖွဲ့ကအတည်ပြုလိုက်ပါပြီ။စနေနေ့မြန်မာစံတော်ချိန်ညဘက်ကကစားတဲ့အင်္ဂလန် FA ဖလားစီမီဖိုင်နယ်ပထမပွဲမန်ယူနဲ့စပါးပွဲမှာမန်ယူက2-0နဲ့နိုင်ရသွားပါတယ်ခင်ဗျာ
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကြိုကြိုသိမ်းကြည့်ညာတော့ခဲ့တာဖြစ်ပါတယ်ခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှာမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောလာဖြစ်ပါတယ်ညနေပိုင်း6နာရီခွဲနေ့9:30ထုတ်လိမ့်မယ်အစီအစဉ်တွေကိုထိုင်းလို့မီတာ16စက်ကိုးနဲ့25ငါးရုပ်ကနေအတန်လွှင့်ပေးမှာပါ VOE ကိုနားဆင်နေကြကြအတ
This program has come to you from the Voice of America, Washington.